ခုလိုမြမလွတ်လပ်ရေးရခဲ့တာ69နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့လွတ်လပ်ရေးခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့အတိုင်းလွတ်လပ်ရေးရဲ့အသီးအပွင့်တွေကိုဗမာအပါဝင်တိုင်းသားလူမျိုးစုတွေကအခုချိန်ထိအပြည့်အဝမခံစားရသေးဘူးလို့လွတ်လပ်ရေးကြိုးပမ်းမှုမှာကိုယ်တိုင်ပါဝင်ခဲ့သူတွေရဲ့သားသမီးတွေနဲ့တိုင်းသားခေါင်းဆောင်တို့ကပြောဆိုပါရယ်ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်ဗိုလ်ချုပ်အောင်ဆန်းနဲ့တကွာတိုင်းသားခေါင်းဆောင်ကြီးတွေကမစုံမနစ်ကြိုးပမ်းခဲ့ကြတာကြောင့် 1948 ခုနှစ်ဇန်နဝါရီလ4ရက်နေ့မှာအင်္ဂလိပ်ကိုလိုနီလက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာဖြစ်ပါတယ်ဒါပေမဲ့နှစ်ပေါင်း69နှစ်ပြည့်တဲ့ဒီကနေ့အချိန်ထိတော့မြန်မာနိုင်ငံဟာခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့အတိုင်းလွတ်လပ်ရေးရဲ့အရသာအသီးအပွင့်တွေကိုအပြည့်အဝမခံစားနိုင်သေးပါဘူးလွတ်လပ်ရေးရပြီးတဲ့အခါထိပ်တန်းနိုင်ငံတစ်ခုတည်ဆောက်သွားဖို့ဆိုတဲ့ခေါင်းဆောင်ကြီးတွေရဲ့မျှော်မှန်းချက်နဲ့ဒီကနေ့လက်တွေ့အခြေအနေဟာကွာဟနေသေးကြောင်းဗိုလ်ချုပ်အောင်ဆန်းရဲ့တူတော်ဆက်သူလည်းဖြစ်အာဇာနည်ဥပဝင်းရဲ့သားလည်းဖြစ်တဲ့ဒေါက်တာစိန်ဝင်းကပြောပါတယ
်လွတ်လပ်ရေးရတဲ့အချိန်မှာနော်လူတွေကတိုင်းပြည်ရနေနေညွန့်ညွန့်နဲ့နော်ဗိုလ်ချုပ်အောင်ဆန်းပြောတဲ့သူများတလန်လှန်ကိုကဟိုလာငါးလမ်းဆယ်လမ်းလောက်လှမ်းနိုင်မှကြော်ရကြမယ်ဆိုတဲ့စိတ်ဓာတ်နဲ့ကဘာမှမဟုတ်တော့ရှေ့တောင်အရှောင်မှာထိတ်တန်းနိုင်ငံဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်တွေရှိပါတယ်ဆိုတော့အဲ့ဒါနဲ့ကတော့အဝေးရည်ဝေးတဲ့အကွာကြီးกว่านี้ပါတယ်လို့ပြောချင်ပ
ါလွတ်လပ်ရေးကြိုးပမ်းတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ကရင်တိုင်းသားခေါင်းဆောင်မန်းပါဆန်ရဲ့သားဖြစ်သူ KNU တန်မှုဟောင်းဘူမူရောဘတ်ဆန်ကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေတည်မြဲပြီးစစ်တပ်ကအာဏာတည်မြဲနေသူရဲ့တိုင်းပြည်လွတ်လပ်မှုအပြည့်အဝရှိမှာမဟုတ်ဘူးလို့ပြောပါတယ်
။အဲဒီတော့ဘောဆောင်နေအားလုံးကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ပြီးတော့ငင်းငင်းချမ်းချမ်းနဲ့နေကျင်ကြတယ်ဆိုတဲ့စေတနာပါပဲ။အဲဒါကြောင့်မို့အင်းကြီးကိုဝိုင်းတိုက်ကြတာလွတ်လပ်ရလာတယ်။ဒါမျိုးလွတ်လပ်ရရဲ့အတီးပွင့်ကတော့တိုင်းသားလူမျိုးစုအားလုံးကဘယ်လို့မှမခံစားကြရပါဘူး။ရှေ့အနာရှင်စနစ်ရဲ့အကျိုးစီးပွားအောက်မှာတိုင်းသားလူမျိုးတွေအားလုံးကလွတ်လပ်ရရတာကိုမခံစားရပါဘူး။အနေရရ2008ဖြစ်ပြီးဘောကောင်းရှုဝင်ပြီးတော့တစ္ဆက်ခံခဲ့ရတာပါအဲ့တော့2008နဲ့ဒီရောမှာတိုက်ပြီးလွတ်လာရေးမရနိုင်ဘူးအခုကစစ်တပ်ကချုပ်ကန်ထားတာပဲကာလုံတို့ကာကိုရီတို့2008မပြည့်တဲ့နောက်ကာလပေါ်လို့ဘာမှလုပ်လို့မရအောင်အဲ့ဒါကြောင့်မို့စစ်မှန်နဲ့လွတ်လာရေးအသီးပွင့်နေခံစားရှိစစ်တပ်ကကိုယ့်နေရာကိုပြန်နေပြည်သူအုပ်ချုပ်ရေးအောက်မှာရှိအနေလီအုပ်ချုပ်ရေးအောက်မှာရှိနေရင်တော့လွတ်လပ်ရေးအတီးပွင့်နေပြည်သူတွေခံစားခွင့်ရှိ
မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြီးညာစာရန်အချက်၄နဲ့၅မှာလွတ်လပ်ရေးရယူတာဟာလူမျိုးတစ်မျိုးတည်းကောင်းကျိုးချမ်းသာအတွက်မဟုတ်ဘဲကြောသားရင်သားမခွဲကြဘဲခံစားကြရမယ်လို့ဖော်ပြထားသလိုကဘာအရှိတီတွေတူညီတဲ့အခွင့်အရေးတွေကိုအတူတကွခံစားမယ်ဆိုတဲ့သဘောဖော်ပြထားပါတယ်ဒါပေမဲ့အခုချိန်ထိဒန်းတူအခွင့်အရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေမရှိတာကြောင့်ပြည်တွင်းစစ်ဟာလည်းအဆုံးမသတ်နိုင်သေးဘူးလို့ချင်းမျိုးသားတူ CNF ရဲ့ဒုက္ခတာဦးထန်နန်လျန်ထန်ကပြောပါရစေ
။ကျွန်တော်တို့တိုင်းသားလူမျိုးတွေဗမာအပါဝင်အားလုံးဟာနေချက်လက်အောက်ကနေကျွန်တော်တို့လွတ်လပ်ရေးကိုအတူယူကြရအောင်ပြည်တော်စုကြီးကိုအတူတည်ဆောက်ကြရအောင်ဆိုတဲ့ပုံရိပ်မှန်းချက်ပေါ်မှာရက်တည်ပြီးတော့အတူတူကလက်တွဲခဲ့တာဖြစ်ပါတယ်။ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်စစ်အာဏာရှင်အောက်မှာကြာရောက်ခဲ့ကြရပါတယ်။ဒါကြောင့်ဒီမှန်ထားတဲ့ဂတိတွေကဒီနေ့ပြည်ဆောင်တဲ့အနေထားကိုမရောက်တဲ့ပြင်ပြည်တွင်းစစ်တွေနဲ့ရင်ဆိုင်နေရတဲ့ကာလကိုရောက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတွေအားလုံးရဲ့ဒီဒန်းတူခွင့်ရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးဖက်ဒရယ်စနစ်နဲ့တိုင်းပြည်ကိုတည်ဆောက်မယ်ဆိုတဲ့အခွင့်အရေးတွေကိုကျွန်တော်တို့မရခဲ့ပါဘူး။ဒါပေမဲ့ဖက်ဒရယ်ဆိုတာကခွဲထွက်ရေးမဟုတ်ပါဘူး။မြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းနယ်ပြည်နယ်14ခုမှာရှိတဲ့ပြည်သူအားလုံးနဲ့ဆိုင်တဲ့ federal စနစ်ဖြစ်ပါတယ်။မတူညီတဲ့အနေအထားတွေအရပြည်ထောင်စုပေါင်းစည်းခြင်းကိုကျွန်တော်တို့ကတော့ခိုင်ယူပါမယ်
။မြန်မာနိုင်ငံရဲ့လွတ်လပ်ရေးနဲ့အတူပြည်တွင်းစစ်လည်းပေါ်ပေါက်ခဲ့ရပြီးဒီစစ်ပွဲတွေအဆုံးသတ်ရေးမှာလက်နက်ကင်နီးနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့ဒေါက်တာစိန်ဝင်းကသုံးသပ်ပါတယ်
။ဒီပြည်တွင်းစစ်ငြိမ်းချမ်းဖို့ဆိုတာလက်နက်ကင်နဲ့နီးနဲ့ဖြည့်ရှင်းလို့မရဘူးဆိုတာကိုအထူးသဖြင့်တော့လက်နက်ကင်ပြီးတိုက်နေတဲ့လူတွေသဘောပေါက်ဖို့လိုတယ်။အခုလေတိုင်းပြည်နားနေတာပဲနိုင်ငံရေးအရာဘယ်လိုဖြည့်ရှင်းရမလဲတိုင်းပြည်ကောင်းကျိုးအတွက်ဘယ်လိုလုပ်ကြမလဲငါအဲ့အတွက်မကြည့်ပဲနဲ့အားလုံးအတွက်ကြည့်ပြီးရောဖြည့်ရှင်းဖို့နေရတော့လိုလာပြီလို့ကျွန်တော်ထင်တယ
်လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးနောက်ပိုင်းအမျိုးသားပြန်လည်တင့်မြတ်ရေးနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ရည်ရွယ်ပြီး27ရာစုပင်လုံညီလာခံကိုကျင်းပလှုပ်ဆောင်ခဲ့ပေမဲ့ကွဲပြားနေတဲ့တိုင်းသားတွေကြားမှာပ ပြည်လည်အောင်ညှိနှိုင်းနိုင်ပါမလားဆိုတာကိုတော့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ။